ရှိခိုင်ပြည်နယ်မြောက်ပိုင်းမှာဒေသခံအရက်သားတွေတိုက်ခိုက်ခံရတဲ့ပတ်သက်ပြီးလုံခြုံရေးအစီအမံတွေတိုးချပေးဖို့နဲ့ဒေသခံတိုင်းရင်းသားတွေကိုအထောက်အကူမပေးတဲ့နိုင်ငံတကာအဖွဲ့အစည်းတွေရှိခိုင်ပြည်နယ်ကထွက်ခွာဖို့စစ်တွေမျိုးလူလူအစည်းအဝေးကဆွေးနွေးဆုံးဖြတ်ခဲ့ပါတယ်။ပူတီတောင်မောင်တော်ဒေသဖက်တွေမှာအကြမ်းဖက်တိုက်ခိုက်သားတွေကြောင့်ဒေသခံတိုင်းရင်းသားတွေဟာတောင်ယာလုတ်ဖို့နဲ့တောထဲကိုမြစ်ချိုးငားရှာသွားဖို့တောင်အခက်အခဲရှိနေကြောင်းလည်းပြောဆိုကြပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဩဂုတ်လ3ရက်နေ့ကမောင်တော်မြို့နယ်ကိုင်းကြီးရွာကမြို့တိုင်းသား6ယောက်ကိုအကြမ်းဖက်သမားတွေကတိုက်ခိုက်တပ်ဖြတ်ခဲ့တဲ့နောက်မှာရခိုင်ပြည်နယ်မြောက်ပိုင်းဒေသလုံခြုံရေးအတွက်စစ်တွေမြို့မှာတနင်္ဂနွေနေ့ကလူထုစည်းဝေးတရက်ကျင်းပခဲ့တာဖြစ်ပါတယ်။ဒီစည်းဝေးမှာအစိုးရကလုံခြုံရေးအစီအမံတွေကိုတိုးမြင့်ပေးဖို့နဲ့လိုအပ်ရင်ဒေသခံတွေကိုပြည်သူစစ်တင်နန်းပေးဖို့အထိဆွေးနွေးခဲ့တယ်လို့စည်းဝေးတယောက်ခဲ့တဲ့ဦးအရိယဝင်သားကမင်ကြားပါတယ
်။ဆုံးဖြတ်ကြတာကတော့မော်တော်ပူစည်းတော်မှာဌာနေတိုင်းရင်းသားတွေခဏခဏညီလို့အသက်ခံနေရတယ်ဟိုအဲ့ဒီဒေတာကိုလုံချုံအောင်တိုင်းရင်းသားတွေအသက်ဥအင်းအကျန့်ဖားတွေဥစ္စာကလွဲအောင်ဘယ်လိုလုပ်ကြမလဲဆိုတဲ့ဥစ္စာပေါ့နော်ဆွေးနွေးကြတာပေါ့ဆိုရဖက်ကတာဝန်မယူနိုင်ဘူးဆိုရင်လည်းပဲဒီဒေတာခံဖက်ကရောတွေကိုပြည်သူတိုက်တန်တဲ့နေပြီးပြီးတော့ဟိုကာကွယ်မစီမံကိန်းတွေလိုရမလားဆိုတဲ့သဘောဆွေးနွေးကြတာပေါ့
နောက်တစ်ချက်အနေနဲ့ကတော့ဒေသခံတိုင်းရင်းသားတွေအပေါ်အရေးမထားတဲ့နိုင်ငံတကာကူညီထောက်ပံ့ရေးအဖွဲ့အစည်းတွေကိုလက်မခံဖို့လဲဆုံးဖြတ်ခဲ့တယ်လို့ဆက်လက်မင်ကြားပါတဲ့
နောက်ပြီးတော့ဟို UNIGO တွေကဘင်္ဂလီတွေဖက်ကခုခုဒုက္ခရောက်ရင်သူတို့အရှိန်မီရောက်တယ်အခုဒီရခိုင်ဖက်ကတိုင်းရင်းသားတွေဖက်ကဒေတာတို့ပျောက်တာတို့ဖြစ်လာလို့ရှိရင် UNIGO တွေကလာပြီးတော့ဟိုတည်နေတာတော့ဘာလို့မရှိဘူးပေါ့အဲ့ဒါကို UNIGO တွေကိုဒီဒေသမှာအခြေဆိုင်ဖို့ဥစ္စာကိုဟိုတကောမတူကြဘူးဆိုပြီးတော့သူတို့ဆုံးခဲ့ကြတာပေါ့လေသူတို့ UNIGO ကိုဒီဒေသကနေပြီးတော့သူတို့ဆွန့်ခွာဖို့တော့သူတို့ဆန္ဒဖွဲ့ထုတ်ပြီးတော့တောက်ဆိုရမယ်ဆိုတဲ့တကောမျိုးဆုံးဖြတ်တယ်တော့ကြားလိုက်တယ်
ဒီအစည်းအဝေးကိုတန်ခါတော်တွေနိုင်ငံရေးပါတီတွေလူမှုအဖွဲ့အစည်းတွေကတာဝန်ရှိသူတွေနဲ့အတူဒေသခံပြည်သူတွေအပါအဝင်စုစုပေါင်းလူ400လောက်တက်ရောက်ခဲ့ပါတယ်။မောင်တော်ဒေသခံတဦးကသူတို့ဒေသမှာရခိုင်တိုင်းရင်းသားတွေကလူနည်းစုဖြစ်တာကြောင့်အကြမ်းဖက်တိုက်ခိုက်တာတွေကကာကွယ်နိုင်အောင်လက်နက်တပ်ဆင်ဖို့လိုအပ်ကြောင်းအခုလိုပြောပါတယ
်။မောင်တော်ဒေသမှာဆိုရင်လုံခြုံမှုနဲ့တရားဥပဒေစိုးမိုးရေးကတော်တော်လေးအားနည်းတာပေါ့။တခုဖြစ်လာပြီဆိုရင်ဘုံကလေးဖြစ်လာပြီဆိုရင်ကျော်တော်တွေကတော့တိုင်းရင်းသားရော်တွေကအရှင်30လောက်ရှိတဲ့ရော်ကိုအရှင်900လောက်ရှိတဲ့ရော်ကလူအုပ်နဲ့ဝင်ပြီးရှင်းပြတယ်ပြောညာတာပေါ့အဲ့ဒီမှာကိုယ်ပိုင်လက်နက်တက်ဆင်ထားဖို့လိုတယ်လက်တော်လူဆောင်ရုပ်ခုတွေမရောက်ဘူးအဲ့လိုခုခံထားဖို့လက်နက်တွေလိုတယ်ကျွန်တော်တို့မောင်တော်ဒေသကတိုင်းရင်းသားရခိုင်တွေကလူမျိုးစုဖြစ်တယ်ဘယ်လိုဒီကလူများစုဘုရားကြောင့်မောင်တော်အဲ့လိုရှင်နေရှိတယ်
တနင်္ဂနွေနေ့မနက်ပိုင်းမှာမောင်တော်မြောက်ဖက်ရွှေစားရွာအုပ်စုမှာအကြမ်းဖက်သမားတွေကယာအိမ်မူဟောင်းတူကိုတပ်ဖြတ်ခဲ့ကြောင်းလဲနိုင်ငံတော်အတိုင်ပင်ခံယုံကသတင်းထုတ်ပြန်ထားပါတယ်။ဗိုလ်တိတော်မျိုးကဒေသခံတူကလည်းသူတို့ရဲ့လက်ရှိအခြေအနေကိုအခုလိုပြောပါတယ
်။ဒီနေရာမှာကနည်းနည်းခိုင်ပြီးရောလောက်ကန်စားဆောင်ရမယ့်အခြေအနေမျိုးကိုရောက်တော့ဘာဖြစ်လို့လဲဆိုရင်ဒီခိုင်မျိုးနေစုတွေကမိတွေကလည်းပေါ်လို့လေရှိုးလို့မရတော့ဘူး။ဟုတ်လားခေါရှာငါရှာတော်လို့လည်းမရတော့ဘူးဘာဖြစ်လို့လဲဆိုရင်ဒီဘင်္ဂလီအကျံဖက်သူကိုကြောက်ရွံ့နေကြသူတို့ကအချင်းနဲ့တက်တယ်ကျွန်တော်တို့ဒီခိုင်ညူနေစုတွေကိုလည်းတက်တယ်ဆိုတော့လူလူတွေသဘောထားကတော့သူတို့ကလက်နဲ့ဆိုင်ကိုခံရမယ်မခံဘူးတော့မရတော့ဘူးဆိုင်ကျွန်တော်တို့ဒီနေရာဒီကျေးဇာကဆက်ရမယ်ရှိဒီရောက်နေအဲ့လိုဖြစ်နေတယ်
လလောဆယ်မှာတော့မေယူတောင်ကြီးအနီးကတိုင်းရင်းသားကြီးရွာတွေဟာပုံမဘေးကင်းလုံခြုံနိုင်မဲ့ကြီးရွာကြီးရင်းစီကိုပြောင်းရွှေ့နေကြပါတယ်။ဒုတိယသမ္မတဦးမြင့်စွေခေါင်းဆောင်နဲ့မောင်တော်ဒေတာစုံစမ်းစစ်ဆေးကော်မရှင်ရဲ့အစီရင်ခံစာမှာမောင်တော်ဒေတာကမွတ်စလင်ရွာသားအများစုဟာအေးအေးချမ်းချမ်းလုံခြုံစားသောက်နေထိုင်လိုပေမဲ့ဒေတာတွင်ကဘာသာရေးဆရာတချို့ရဲ့အစွန်းရောက်တဲ့လမ်းညွန်မှုပြင်ပကသွေးထိုးလှုံ့ဆော်မှုအကျန်းဖက်လုပ်ငန်းတွေလှုပ်ဆောင်ဖို့ငွေကြေးထောက်ပံ့မှုနဲ့လျှို့ဝှက်အကျန်းဖက်တင်နန်းပေးနေတာတွေကြောင့်အကျန်းဖက်လုပ်ရက်တွေထပ်မံပေါ်ပေါက်လာနိုင်ပွဲရှိကြောင်းသုံးသပ်ထားပါတယ်